Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်ဇူလိုင်လ3ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00နာရီက6:00နာရီကနေ9:00နာရီထိ Line to Meter 24 32 40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျွန်မအင်ဂျင်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်ဆမ်မိုးဝေပါအခုမနေ့ကင်းကြားမယ့်သတင်းတွေထဲမှာဆိုရင်အစ္စရေးနိုင်ငံမှာပါလက်စတိုင်းလူငယ်တအုပ်ကိုတပ်ဖြတ်ခဲ့မှုနဲ့ပတ်သက်ပြီးတော့သမ္မတအင်ပီရိုကနေပြီးတော့ပြစ်တင်ဝေဖန်လိုက်ပါတယ်အမေရိကန်နိုင်ငံကိုလာရောက်မဲ့လေယာဉ်တွေထွက်ခွာရာလေစိတ်တွေရဲ့လုံခြုံရေးကိုတိုးမြှင့်လိုက်ပါတယ်မြောက်ကိုရီးယားကနောက်ထပ်ဒုံးပျံနေထပ်ပြီးတော့ဆေးလွတ်ပြစ်လွတ်ခဲ့ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်မန္တလေးမြို့မှာတော့ပဋိပက္ခတွေဟာဆက်ပြီးတော့ဖြစ်ပွားနေစေဖြစ်ပြီးတော့မင်းညားကဆိုလို့ရှိရင်လူတချို့ဒဏ်ရာရရှိခဲ့ပါတယ
်။ဉာဏ်ဖြစ်တယ်ဆိုတဲ့ညားတော့အဲ့ဒီမှာတော့ဒဏ်ရာရတဲ့လူရင်းငါလို့ဆေးမပူပလေတာပဋိပက္ခတော့လောလော
မန္တလေးခရိုင်ရဲတပ်ဖွဲ့မှုက VOA ကိုအတီးပြုတ်ပြောဆိုသွားတာပါ။သတင်းစီစဉ်အပြည့်မှာအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်မြန်မာအပါအဝင်အဖွဲ့ဝင်နိုင်ငံပေါင်း40ကျော်ပါဝင်တဲ့တွင်းထွက်တယံဇာတာများပွင့်လင်းမြင်သာမှုဖော်ဆောင်ရေးဘုတ်ဖွဲ့ညီလာခံကိုမက္ကဆီကိုနိုင်ငံမှာ3ရက်ကြာကျင်းပခဲ့တဲ့အကြောင်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုဦးစံမိုးဝေနဲ့မဆုမြတ်မှုတို့ကပြောပြမှာပါရှင
်။ပါလက်စတိုင်းစေဂျော်တဲ့ရွယ်လူငယ်တဦးကိုတပ်ဖြတ်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတအင်ပီရိုကပြစ်တင်ဝေဖန်လိုက်ပါတယ်။တေဆုံးသူလူငယ်ရဲ့ရုပ်အလောင်းကိုဂျေရုဆလင်မြို့ပြင်မှာတွေ့ရှိခဲ့တာပါ။ဒီတပ်ဖြတ်မှုကအလွန်ရုပ်မာပြီးတော့ဆက်ဆုပ်ဖွဲ့ကောင်းတဲ့လုပ်ရဖြစ်တယ်လို့အင်ပီရိုရဲ့ပြောခွင့်ရသူဂျော့ချ်အာနက်စ်ကပြောဆိုပါတယ်။နောက်ပြီးဒီဖြစ်ရပ်မျိုးတွေနောက်ထပ်မဖြစ်ပွားအောင်ဟန်တားကြဖို့အတွက်အစ္စရေးနဲ့ပါလက်စတိုင်းအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။ဒီရာဇဝတ်မှုကအင်မတန်မနှင့်မြို့ဝဲကောင်းတဲ့လုပ်ရဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့ဘယ်လိုပြောရမှန်းမသိအောင်ကိုဝမ်းနဲ့စိတ်ထိခိုက်မှုဖြစ်ရပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်။ဂျေရုဆလင်မြို့အာရတ်တွေနေထိုင်တဲ့ရပ်ကွက်ကပါလက်စတိုင်းလူငယ်တယောက်ကားနဲ့တင်ခေါ်သွားတယ်ဆိုတဲ့အကြောင်းဖုံးဆက်တိုင်ကြားခဲ့ပြီးတော့မကြခင်မှာပဲမိလောင်ကျွမ်းနေတဲ့ရုပ်အလောင်းကိုရဲကရှာဖွေတွေ့ရှိခဲ့တာပါဒီလူသတ်မှုနဲ့ပတ်သက်ပြီးတော့ချက်ချင်းစုံစမ်းဖော်ထုတ်ဖို့အတွက်ဝန်ကြီးချုပ်အစ္စရေးဝန်ကြီးချုပ်နင်တန်ယာဟုကတောင်းဆိုလိုက်ပါတယ်ပါလက်စတိုင်းတွေကတော့လွန်ခဲ့တဲ့ရက်ပိုင်းအတွင်းအသက်ခံရတဲ့အစ္စရေးလူငယ်၃ယောက်အတွက်လက်စားချေတဲ့လုပ်ရဖြစ်တယ်လို့တန်ဆာရှိနေကြပါတယ်အစ္စရေးစေဂျော်တဲ့၃ယောက်ကိုတပ်ဖြတ်သူတွေဟာဟမတ်စစ်သွေးကြွတွေဖြစ်တယ်လို့အစ္စရေးခေါင်းဆောင်တွေကစွပ်စွဲထားပါတယ်ခင်ဗျာ
ယူကရိန်းစစ်တပ်နဲ့ရုရှားလိုလာတဲ့တပုံတွေကြားမှာအပြစ်ခတ်ရစဲရေးဆွေးနွေးမှုတွေကိုစနေနေ့ထက်နောက်မကျပဲစတင်တင်တယ်လို့ယူကရိန်းရုရှားပြင်တင်တဲ့ဂျာမနီနိုင်ငံသားရေးဝန်ကြီးတွေကပြောကြားလိုက်ပါတယ်ရုရှားနဲ့ယူကရိန်းနယ်စပ်မှာတိုက်ပွဲတွေပြင်းထန်နေတာနဲ့အတူဂျာမနီနိုင်ငံဘာလင်မြို့တော်မှာပုထုနေတုန်းကတွေ့ဆုံကြတဲ့တန်တမန်တွေကသူတို့ရဲ့သဘောထားကိုကြေညာချက်ထုတ်ပြန်ခဲ့ကြတာပါဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့ကြီးကြပ်မှုအောက်မှာရေရှည်အပြစ်ခတ်ရဆဲရေးချွင်းချက်မရှိအပြန်အလှန်သဘောတူညီမှုရရှိဖို့အတွက်ကနဦးဆွေးနွေးမှုတွေကိုစတင်သေးတယ်လို့ကြေညာချက်ထဲမှာဖော်ပြပါရယ်ယူကရိန်းအရှေ့ပိုင်းကသဘုံထားနေသူတွေအပေါ်စစ်ဆင်ရေးသစ်စတင်ခဲ့တယ်လို့အင်္ဂါနေ့ကပဲယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုကကြေညာပါရယ်ပြီးခဲ့တဲ့လတုန်းကအပြစ်ခတ်ရဆဲရေးကိုယူကရိန်းသမ္မတဘက်ကတစ်ဖက်သက်ကြေညာခဲ့တာပါပထမတစ်ခေါက်မှာ၃ရက်တက်တန်းတိုးခဲ့ပေမဲ့သဘုံတွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘူးလို့ဆိုပြီးတော့နောက်ထပ်အပြစ်ခတ်ရဆဲရေးတက်တန်းတိုးကိုညှင်းဆန်ပြီးတော့စစ်စင်ရေးသစ်ကိုစတင်ခဲ့တာဖြစ်ပါတယ်ရှင
်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့အီရန်အစိုးရကုစရဲအဖွဲ့နဲ့ကမ္ဘာအင်အားကြီး6နိုင်ငံကကုစရဲတွေဟာအော်စတြေးလျနိုင်ငံဗီယက်နမ်မှာတက်တုပ်ရိုက်ပြီးတော့ဆွေးနွေးနေကြပါတယ်။အီရန်ကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ဟာငြင်းချမ်းစွာအသုံးပြုဖို့ဆိုတာနဲ့ပတ်သက်ပြီးတော့ခိုင်ခိုင်မာမာခြေလှမ်းလှမ်းနိုင်ခဲ့ပြီလို့ပြောပါတယ်။ဒါပေမဲ့ဘာမှထုတ်ဖော်တင်ပြတာမျိုးတော့မရှိပါဘူး။ YouTube Internetစာမျက်နှာကတဆင့်ထုတ်ပြန်ပြောဆိုရမှာအီရန်နိုင်ငံသားရေးဝန်ကြီးဖြစ်တဲ့မူဟာမက်ဂျာဘတ်ဇာရစ်ကဆွေးနွေးညှိနှိုင်းမှုမှာပါဝင်သူတွေအနေနဲ့အပြန်အလှန်လေးစားတဲ့ညှိနှိုင်းမှုမျိုးထားရှိကြဖို့တိုက်တွန်းသွားပါတယ်။ဒီအဖွဲ့အနေနဲ့သတ်မှတ်ထားတဲ့ဇူလိုင်လ20ရက်နေ့မတိုင်ခင်အဆုံးသက်သဘောတူညီချက်ရရှိရမှာဖြစ်တယ်လို့ဆွေးနွေးမှုကိုထပ်တိုးချဲ့ဖို့ဆိုတာကတော့မသေးကြသေးပါဘူး။ပြီးခဲ့တဲ့လတုန်းကတော့အီရန်အနေနဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းမယ်ဆိုရင်ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့ဥတည်တဲ့သဘောတူညီချက်ရရှိဖို့အတွက်ကြိုးပမ်းခဲ့ကြပါသေးတယ်
။အမေရိကန်ပြည်ထောင်စုစီကိုတိုက်ရိုက်လေရင်ခီးစင်တွေပြန်တန်းတဲ့နိုင်ငံသားလေစိတ်တချို့မှလုံခြုံရေးကိုတိုးမြှင့်မယ်လို့အမိမြေလုံခြုံရေးဝန်ကြီးဂျေးဂျွန်ဆန်ကပြောလိုက်ပါတယ်။ အမိမြေလုံခြုံရေးဌာနကကမ္ဘာကြီးမှာရှိနေတဲ့အန္တရာယ်တွေကိုအဆက်မပြတ်တုံ့တက်နေတယ်လို့လေဆိပ်တွေလုံခြုံရေးအတွက်ဘလို့ဆောင်ရွက်မှုတွေလုပ်တင်တယ်လဲဆိုတာကိုလည်းပြန်လည်တုံ့တက်နေတယ်လို့ဝန်ကြီးဂျွန်ဆန်ကပုံထုံးနေတော့ကပြောကြားခဲ့တာပါ။ဘာကြောင့်နိုင်ငံသားလေဆိပ်တချို့ရဲ့လုံခြုံရေးကိုတင်းကျပ်ရတယ်လဲ၊ဘယ်လေဆိပ်တွေပါတယ်လဲဆိုတာကိုတော့ဝန်ကြီးကမပြောခဲ့ပါဘူး။ Al-Qaeda အဖွဲ့ဟာလေရင်ပေါ်ကိုခိုးတယ်နိုင်မဲ့ဘုံးတွေကိုတီထွင်ကောင်းတီထွင်နေနိုင်တဲ့အပေါ်မှာစိုးရိမ်နေတဲ့အတွက်နိုင်ငံသားကတချို့လေဆိပ်တွေရဲ့လုံခြုံရေးကိုတိုးမြှင့်ဖို့ American စီစဉ်နေတာဖြစ်တယ်လို့ Obama အစိုးရတာဝန်ရှိသူတွေကအနောက်တိုင်းသတင်းမီဒီယာတွေကိုအရင်ကပြောခဲ့ပူပါတယ်။
View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz 5.32 kHz 6.25 MHz 5.39 kHz 9.25 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ထောင်စုအမေရိကန်အတံမြန်မာပိုင်းအစီအစဉ်ကကြာသပတေးနေ့နန္ဒခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကအလဲပတ်ခီးရောက်ရှိနေတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့ဖ်ဟာမြန်မာအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဩစတြေးလျနိုင်ငံဘက်ကစိုးရိမ်မှုတွေကိုပြောဆိုဆွေးနွေးသွားမှာဖြစ်တယ်လို့ပြောပါတယ်မစ္စဘစ်ရှော့ရဲ့ခီးစဉ်ဟာမြန်မာနိုင်ငံမှာရက်ဆက်ကြမ်းကြုတ်တဲ့စစ်ဆေးရလက်ထက်ကနေဒီမိုကရေစီစနစ်စီကိုရှစ်ရှုပြီးတော့အသွင်ကူးပြောင်းနေတာကိုဩစတြေးလျနိုင်ငံအနေနဲ့ထောက်ခံကြောင်းပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်ဩစတြေးလျနိုင်ငံအနေနဲ့မြန်မာနိုင်ငံပေါ်လက်နက်ရောင်းချမှုပိတ်ပင်ထားတာကိုဆက်လက်ပြီးတော့ထားရှိမြဲဖြစ်ပြီးအခုချိန်မှာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုစရာမရှိသေးဘူးလို့နိုင်ငံရေးဝန်ကြီးကပြောပါတယ်အခုခီးစဉ်အတွင်းမှာသူမအနေနဲ့ပညာရေးထောက်ပံ့ကူညီမှုကိစ္စတွေပုံမထိရောက်နိုင်သေးဘူးနဲ့နှစ်နိုင်ငံကြားကုန်သွယ်ရေးဩစတြေးလျနိုင်ငံဘက်ကရင်းနှီးမြှုပ်နှံမှုအခွင့်အလမ်းကိစ္စစတာတွေကိုအလေးထားပြီးတော့ဆွေးနွေးမှာဖြစ်တယ်လို့ဆိုပါရယ်မစ္စဘစ်ရှော့ကလူခွေးနဲ့ဆိုင်တဲ့ကိစ္စတွေကိုသူမအနေနဲ့သမ္မတဦးသိန်းစိန်ဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံတဲ့အခါမှာဓာတ်ရိုက်ဆွေးနွေးပြောဆိုမှာဖြစ်တယ်လို့လည်းပြောပါရယ်ဩစတြေးလျနိုင်ငံကြားရေးဝန်ကြီးမြန်မာနိုင်ငံကိုရောက်ရှိနေတဲ့အချိန်မှာပဲမြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးမြို့မှာမွတ်စလင်ဘာသာဝင်တွေနဲ့ဗုဒ္ဓဘာသာဝင်တွေကြားယုံရင်ဆန်ခတ်အပြန်လှန်တိုက်ခိုက်မှုတွေဖြစ်ပွားနေပြီးထိခိုက်ဒဏ်ရာရမှုတွေလည်းရှိတယ်လို့မြို့ကန်တွေကပြောပါတယ်။ဝလုံးတွေတန်တုပ်တွေကင်ဆောင်ပြီးတော့တိုက်ခိုက်ကြဖို့ပြင်ဆင်နေတဲ့ရန်လုံတွေလူအုပ်ကြီးကိုရဲကကြားဝင်ပြီးတော့ဟန်တားနေရကြောင်းသိရပါတယ်ခင်ဗျာ
။ဟောင်ကောင်မှာတော့ဒီဗုဒ္ဓဟူးနေ့မနေ့တုန်းကဒီထိုင်သပိတ်မှောက်နေတဲ့သူတွေကိုလူစုခွဲခဲ့စင်မှာဖမ်းဆီးထားသူတွေက900ကိုဒီ900ကိုဖမ်းဆီးထားခဲ့တဲ့ထဲကအများစုကိုပြန်လွှတ်ပေးခဲ့ပြီလို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပါတယ်။ဗုဒ္ဓဟူးနေ့နှောင်းပိုင်းမှာဖမ်းခဲ့တဲ့ထဲက100လောက်ပဲအချုပ်ထဲမှာဆက်ရှိနေပြီးတော့18ယောက်ကိုတော့အာမခံနဲ့ပြန်လွှတ်ပေးခဲ့တဲ့အကြောင်းနဲ့ကျန်တဲ့သူတွေကိုဘာပုံမှမတက်ဖဲနဲ့ပြန်လွှတ်ပေးခဲ့တဲ့အကြောင်းရဲတပ်ဖွဲ့ပြောခွင့်ရသူအမျိုးသမီးပြောတာကို AFP သတင်းမှာကိုးကားရေးထားပါတယ်။တရားစွဲခံထားရတဲ့ဆန္ဒပြသူတွေကိုတော့ခွင့်ပြုချက်မရဘဲလူစုဝေးမှုစီပွားရေးအချက်ချာကြတဲ့နေရာမှာရဲကလူစုခွဲခိုင်းပေမဲ့လည်းမနေ့7နာရီကျော်တဲ့အထိထိုင်သပိတ်ဆက်ပြနေတဲ့အတွက်ဝတ္တရားနှောက်ယှက်မှုစတဲ့ပုံမှန်တွေတက်ထားပါတယ်။ဟောင်ကောင်ကျွန်းကိုဗြိတိန်အစိုးရအုပ်ချုပ်မှုအောက်ကနေပြီးတော့တရုတ်အစိုးရအုပ်ချုပ်မှုလက်အောက်ပြန်ပေးခဲ့တဲ့နှစ်ပတ်လည်နေ့တိုင်းမှာဒီမိုကရေစီရဲ့တောင်းဆိုတဲ့ဇူရုဆန္ဒပြပွဲတွေကိုဟောင်ကောင်မှာကျင်းပပါရယ်အင်္ဂါနေ့တုန်းကလုပ်ခဲ့တဲ့ဒီနှစ်ဆန္ဒပြပွဲမှာစုစုပေါင်း9သိန်းကျော်ပါဝင်တောင်းဆိုကြတယ်လို့ပွဲစီစဉ်သူတွေကပြောပါရယ်အဲ့လိုမျိုးချီတဲ့တောင်းဆိုပွဲအပြီးမှာဆန္ဒပြသူတွေကထိုင်သပိတ်ဆက်မှောက်ပြီးတော့ဒီမိုကရေစီရဲ့အတွက်တောင်းဆိုခဲ့ကြတာဖြစ်ပါရယ်ရှင
်မြောက်ကိုရီးယားနိုင်ငံကတာရူပြစ် rocket ဒုံးကျည်နှစ်ဆင်းကိုအရှိဘက်ကမ်းရိုးတန်းကိုပြစ်လွတ်ခဲ့ပါတယ်ဒါဆိုရင်သတင်းတစ်ပတ်အတွင်းတတိယမြောက် rocket စမ်းသပ်ပြစ်လွတ်လိုက်တာလည်းဖြစ်ပါတယ် rocket ဒုံးကျည်တွေဟာအရှိဘက်ပင်လယ်အတွင်းကိုဗိုလ်ထုနေမှာကျရောက်သွားပြီးတော့ထိခိုက်မှုတစ်စုံတစ်ရာမရှိဘူးလို့တောင်ကိုရီးယားကပြောပါတယ်အဲ့ဒီ rocket ဒုံးမြန်တွေကိုဝန်ဆန်မြို့ကနေပြစ်လွတ်ခဲ့တာဖြစ်ပြီးတော့အကွာအဝေးကီလိုမီတာ180ကိုဖြတ်တန်းသွားခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်300 mm KN90အမျိုးအစား rocket တွေကိုအမျိုးအစားများစွာပြစ်လွှတ်နိုင်တဲ့ဒုံးမြန်လွှတ်စင်ကနေပြီးတော့ပြစ်ခဲ့တာလို့ယုံကြည်ရကြောင်းပြောဆိုပါတယ်။မြောက်ကိုရီးယားဟာတနင်္ဂနွေနေ့မှာ rocket ဒုံးနှစ်ဆင်းပြစ်လွှတ်ခဲ့ပြီးတော့နောက်ထပ်နှစ်ဆင်းကိုတော့ကြာသပတေးနေ့မှာပြစ်လွှတ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ nuclear အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့တရုတ်သမ္မတဂျန်စီမင်းတောင်ကိုရီးယားနိုင်ငံကိုရောက်မလာခင်အချိန်လေးအတွင်းမှာပဲမြောက်ကိုရီးယားဘက်ကအခုလို rocket ဒုံးမြန်တွေကိုပြစ်လွှတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
လီဗျားနိုင်ငံဘန်ဂါစီမြို့မှာ2012ခုနှစ်တုန်းကဒီအမေရိကန်ကောင်စစ်ဝင်ရုံးကိုအဓိကတိုက်ခိုက်ခဲ့သူအဖြစ်ဆွဆွဲခံထားရတဲ့သူဟာအနောက်နိုင်ငံတွေအပေါ်မှာအလွန်အမင်းဆန့်ကျင်တဲ့သူ့ရဲ့ဒီစိတ်အစွန်းရောက်မှုကတိုက်ခိုက်အောင်လို့တွန်းအားပေးခဲ့တာဖြစ်တယ်လို့အမေရိကန်တရားလိုရှင်းတွေကပြောပါရယ် ဝါရှင်တန်ဒီစီကတရားရုံးမှာရုံးထုတ်စဉ်ဆွဲချက်တင်ခံထားရတဲ့အာမက်အဗ်ဒူခါတာလာအပေါ်ဆွဲချက်တွေကတချို့အသေးစိတ်ကိုအမေရိကန်အာဏာပိုင်တွေကပြောကြားခဲ့ကြတာဖြစ်ပါတယ်ရှင
်
ကြတာပရင်းနေနဲ့ခင်သတင်းစီစဉ်ကိုဥဆန်မိုးဝေနဲ့မဆုမြတ်မွန်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့စီစဉ်စပိုင်းမှာပြောကြားခဲ့တဲ့ဒီမန္တလေးမြို့ကနောက်ဆုံးချင်းတွေကိုကြားမှာပါအင်္ဂါနေ့ညကအင်တာနက်ပေါ်မှာပြန့်နှံ့ခဲ့တဲ့သတင်းတစ်ခုကနေမန္တလေးမြို့လမ်း80နဲ့81ကြား26နဲ့28လမ်းဝန်းကျင်မှာလူမျိုးရေးအသွင်ဆောင်တဲ့ပဋိပက္ခတစ်ခုစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်မနေ့ညအထိနှစ်ဖက်အတိုင်းဝိုင်းကြားမှာထိတိုက်ရင်ဆိုင်နေရဆဲဖြစ်ပါတယ်ထိခိုက်ဒဏ်ရာရသူ4-5ဦးထိရှိခဲ့ပြီးတော့မိလောင်မှုအနည်းငယ်ဖြစ်ပွားခဲ့တယ်လို့တာဝန်ရှိသူရဲ့အရာရှိကဒီ VOA ကိုအတည်ပြုပြောဆိုပါရယ်မန္တလေးမြို့ကန်တွေကတော့အခြေအနေတွေကိုစိုးရိမ်ထိလန့်နေတာပါမန္တလေးခရိုင်ရဲတပ်ဖွဲ့မှဦးစိန်ထွန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့
ဒီကတော့မာရေးကြလဲဟိုပါနော်ကလာဗရီတွေကိုဟိုလိုက်လို့ဒီလာလို့ပါလို့ပါဆက်ကြလဲဆက်နေတဲ့ဘက်ကဟိုဘယ်လိုပြောမလဲဒီကအရင်ကောင်ရဲ့ဆိုအနေထားဖြစ်တာပါအဲ့လိုဖြစ်နေလို့ကျွန်တော်ရေးရတော့တော့ဆက်ပေါ့မရှိအောင်လိုက်ပြီးတော့
ဟိုအခုဟိုအမှတ်ခွန်ရဲစခန်းနောက်မှာဟိုမီးလောင်နေဆိုတော့သတင်းရောခရိုင်မှုတို့ရလာရှင်အဲ့ဒီသတင်းမှန်လားရှင
်အဲ့ဒါဟိုမီးကြီးပြီးတာလာဒီကနေ့ကလေးတစ်ခုကိုလူကတော့မတွေ့ဘူးပေါ့နော်မီးလောင်တွေ့ကျွန်တော်တို့လည်းရောက်သွားရေးတာလေးနေပြီးတော့
ဩဘလီကိုမီးရှို့တဲ့သဘောပေါ့နော
်ဘလီကတော့ရှိမှဆိုင်ကလေးပဲ
အဟိုနောက်ပြီးတော့ဟိုဓာတ်ကုတ်ခံရတယ်တို့ဘာလို့ပေါ့နော်ဒဏ်ရာရတယ်ဆိုတဲ့သတင်းနေမှာရောခရိုင်မှုတို့အခုအဲ့ဒါကြတော့ဘလို့ကြားလေရှင
်ဟိုကတော့အဲ့ဒီမှာပထမကတော့ဒီမှာတင်ဝင်ဆိုတော့35လမ်းပေါ်မှာညံဖြစ်တယ်ဒီရင်းကြတော့အဲ့ဒီမှာတော့တန်ရရတဲ့လူရင်းကတော့ဆေးဝင်ပို့ပေးလိုက်တာတတိယဝါတော့လောက်သွားတယ်ဒီချာမပြရဘူးအဲ့ဒါတော့ကျွန်တော်မှုဖွင့်ပြီးတော့အေးစားဖို့ဆက်လုပ်ပါမယ
်ဟုတ်ကဲ့ဟို26ဘီလန်းဘက်မှာအဲ့ဒီအရိုက်ခံရတယ်ဆိုတဲ့သတင်းကြတော့အဲ့ဒီသတင်းမှန်လားရှင်
ဆက်တော့ဒီလမ်းဘက်မှာဒီလိုကြားရတယ်ဆိုတော့သူကတော့ဒီဥစ္စာကတော့ဟိုကောင်တော့လမ်းရတယ်မင်းတို့ကသူအမှုဖွင့်ဖို့နော်ဒီအရေးကိုစောင့်နေရတာရှိပါတယ
်ဟုတ်ကဲ့အခုအဲ့တော့လက်ရှိဒီအနေထားနဲ့ပတ်သက်ပြီးတော့ဒီခရိုင်မှုတို့ဒီအနေနဲ့ပေါ့နော်ဟိုမန္တလေးလုံခြုံရေးကိုဘယ်လိုများဆောင်ရွက်နေလဲဆိုတာဟိုပြောပြလို့ရမှာရှင
်အခုကတော့ကျွန်တော်တို့ကဟိုကောင်တိုင်းပြည်ရဲ့ရဲတပ်ဖွဲ့နော်ခရိုင်ရဲတပ်ဖွဲ့နော်မြင်းနယ်ရဲတပ်ဖွဲ့အဲ့ဒါရဲ့တိုင်းနေနေပေါင်းဆက်ပြီးတော့မန္တလေးမြို့ဒီနေရာမှာတော့အားလုံးပတ်ပြီးများပဲအဲဆောင်ရနေပါတယ်။အခုတော့ဆက်ပေါ်နော်ဒီမြို့သားတွေစေတနာရှင်ညချို့တော့ကျွန်တော်ဒီရဲ့ဘက်ကတော့ဒီစေတနာရှင်ဘုရားလူကြီးလူကိုဖြစ်နေတဲ့ဒီဘုန်းကြီးကနေဒီဘက်နဲ့အစ္စလာမ်ဘာသာဘုရားရှိဖို့တော့ကျွန်တော်တော့ဆက်ပေါ်လိုက်ပြီးတော့ဆင်းနေပါတယ
်။ခရိုင်ရဲ့တပ်ဖွဲ့မှုဦးစိန်ထွန်းပြောတာတာပါ။မင်းညကစူပူရာတွေဖြစ်တဲ့နေရာတွေကိုလိုက်လံသတင်းယူတဲ့မန္တလေးမြို့ကန်သတင်းတောက်တွေကတော့သတင်းယူနေချိန်မှာအကြမ်းဖက်လူအုပ်တွေလို့ယူဆရတဲ့လူစုလူဝေးတွေကြောင့်သူတို့ရဲ့လုံခြုံရေးကိုအထူးစိုးရိမ်မိကြောင်း VOA ကိုပြောပါရယ်ဒီကနေ့မနေ့2နာရီကျော်တဲ့အချိန်ထိအခြေအနေတွေကိုလိုက်လံသတင်းယူနေတဲ့မန္တလေးမြို့ကန်သတင်းသမားတဦးကို VOA ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုပြောပါရယ်
ဒီရဲ့လုံခြုံရေးနေတာကတော့ဒီနေရာဖြစ်ခဲ့တဲ့နေရာတွေမှာတော့ဒီရဲလုံခြုံရေးတော့မနေရတဲ့ကိုအတန်းကိုအားပြည့်ချထားပါတယ်။သို့တော်လည်းပဲဒီလမ်းပေါ်တွေမှာတော့ကျွန်တော်တို့ခါတိုင်းလိုလားမန္တလေးကြီးညာဘက်တွေမှာအခုဒီရဲတွေဆိုရင်ကပ္ပလောက်ပေါ်လုံးဝတွေကြီးကြမယ်။တစ်ဖက်နဲ့ညာတစ်ဖက်နဲ့ကျွန်တော်ရာသီဥလည်းဘူးရတော့ဒီဒါတွေဘာရှိတော့ဘူး။ရှိတော့ဆိုတော့ကျွန်တော်တို့လမ်းနေရာအကုန်လုံး၆ကြိုင်တယ်။နောက်တော့ဒီမောင်မဲနေတယ်။အဲ့တော့ဗီဒီယိုသမားတွေတူးချင်းသွားဖို့ကလုံခြုံရေးရှိကြဘယ်လိုမှသိမချတော့လမ်းနေရာမောင်မဲနေတာ။လမ်း90အနောက်ထဲကိုဆင်းလိုက်တာရှိသေးတယ်။အဲ့မှာလူအုပ်ကြီးမှောင်ထဲမှာကြီးဆိုတော့ခါတဲ့ဒုတ်တွေနေရောကျွန်တော်အကုန်လုံးခါတဲ့ကြံထွက်ပြေးလာ
ဟုတ်ကဲ့အဲ့ဒီလူအုပ်ကအဲ့အဲ့နားမှာအဲ့လိုစုဝေးနေတာလား
ကျွန်တော်တို့အဲ့လိုမသိနိုင်ဘူးကြာတာရုတ်တရက်ပြေးရုတ်တရက်ပဲပြန်လာဟိုဒီကြတာတော့ဒီအချိန်တော်ကြီးမှာတော့ဟိုသွားလာလို့ကန်ကြောက်တော့နေရာကြီးတော့ဟုတ်တော့ဘူ
းအဲ့တော့ဒီမြို့ကန်သတင်းသမားတဦးနေနေရောအခုလက်ရှိဒီလုံခြုံရေးယူထားတဲ့ရဲတွေရဲ့ကင်တွယ်ပုံဘယ်လိုတွေ့ရလဲရှင
်ဟာလားတပ်ဖွဲ့ဝင်ရတွေရောရဲတပ်ဖွဲ့ဝင်ရဲတပ်ဖွဲ့ကိုပြောလို့ရတော့မဟုတ်ဒါပေမဲ့သူတို့ကင်တွယ်ပုံတော့ကျွန်တော်တို့ဒီမှာတီးတွင်းရတော့ကိုယ်တိုင်ကျွန်တော်ပြုတ်ပြရတဲ့အားမရကြအောင်။ဘာကြောင့်လဲဆိုတော့ဖိစက်ပြီးပြီးမှလိုက်ဖြေရှင်းတာမျိုးဖြစ်နေတယ
်။အင်္ဂါနေ့ညကမန္တလေးမြို့82လမ်းနဲ့28လမ်းတောက်မှာရှိတဲ့လက်ဖက်ရည်ဆိုင်တစ်ခုနဲ့
ပတ်သက်နေတဲ့အတီမပြုတ်နိုင်သေးတဲ့အင်တာနက်သတင်းတစ်ခုကြောင့်အဲ့ဒီဝင်းကျင်မှာတကောင်ကျော်လူတွေစုဝေးရောက်ရှိပြီးမတီမငြိမ်စတင်ဖြစ်ပွားခဲ့တာပါရှင်
မနက်ငယ်မှာလူမျိုးရေးနဲ့ဘာသာရေးခွဲခြားမှုဆန်တဲ့ရုံးဝင်းစံကတ်အဖြစ်အပျက်တွေငြိမ်သွားသလိုနဲ့တစ်ခါပြန်ပေါ်လာပါတယ်။မီးခဲပြောင်ဖုံးဖြစ်နေတဲ့ဒီပြဿနာဟာကြီးမားတဲ့မီးတောင်ကြီးအဆင့်ထိဖြစ်လာပြီးတိုင်းပြည်လုံးအတွက်ရဒမအေးပွေအခြေအနေထိရောက်လာနိုင်တယ်လို့များကျွန်တော်တို့သောတာရှင်တွေယူဆပါသလား။အဲဒီလိုအခြေအနေထိရောက်မသွားအောင်ဟန်တားနိုင်မဲ့အခြေအနေကရှိပါသေးရဲ့လား။ဘယ်လိုများဟန်တားကြပါမလဲ။အခုလာမယ့်စနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတရရဲ့ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင် VO ရဲ့ဖုန်းနံပါတ် 1-239-382-999 လေး email လိပ်စာ burmese@voanews.com လို့စီစနေညပဲအမီဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားပါဒီလိုက်မှာတရရဲ့ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတော့ကို email နဲ့ဖြစ်ဖြစ် mp3 အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားအသံသွင်းပြီးကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
သတင်းတွေနဲ့နက်ခင် VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။မက္ကဆီကိုစီးတီးမှာကျင်းပခဲ့တဲ့ EITI တဘာဝတွင်းထွက်တန်ရာဇာတာများပွင့်လင်းမြင်သာမှုအဖွဲ့ညီလာခံမှာမြန်မာနိုင်ငံကိုအဖွဲ့ဝင်လောက်အဖြစ်လက်ခံအတည်ပြုလိုက်ပါပြီ။ဒီညီလာခံကိုမြန်မာအစိုးရကိုယ်စားလှယ်တွေအရက်ဖက်ဆိုင်ရာအဖွဲ့အစည်းစရာတွေကတက်ရောက်ခဲ့ကြပါတယ်။အကြောင်းဆုံးကိုတော့ဆက်သွယ်မေးမြန်းထားတဲ့ဦးစံမိုးဝေကပြောပြပါအောင်ရှင်။
ဟုတ်ကဲ့မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမှာကျင်းပတဲ့ EITI တဘာဝတွင်းထွက်တန်ရာဇာတာများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ရဲ့28ကြိမ်မြောက်အစည်းအဝေးမှာမြန်မာနိုင်ငံကိုအဖွဲ့ဝင်လောင်းနိုင်ငံအဖြစ်လက်ခံလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့44နိုင်ငံပါဝင်တဲ့အဲ့ဒီအဖွဲ့ကြီးမှာပူးပေါင်းမှုအတွက်လက်မှတ်ရေးထိုးခဲ့ပါတယ်အဲ့ဒီသဘောတူညီမှုမှာနိုင်ငံအတွင်းရေနံတဘာဝဓာတ်ငွေနဲ့တခြားတွင်းထွက်တန်ရာဇာတာပစ္စည်းတွေနဲ့ပတ်သက်ပြီးတော့ EITI ရဲ့စံနှုန်းတွေနဲ့အညီဖော်ထုတ်ကြေညာအတည်ပြုဖို့ပွင့်လင်းမြင်သာမှုအပြည့်အဝရှိဖို့စတဲ့အချက်တွေပါဝင်ပါတယ်ဒီတွဲကြအစည်းအဝေးကိုတက်ရောက်နေတဲ့မြန်မာအရက်ဖက်လူအဖွဲ့အစည်းကိုယ်စားပြုသူရွှေကက်စ်တဘာဝပတ်ဝန်းကျင်ထင်းသိမ်းရေးအဖွဲ့ကကိုဝမ်းအောင်ကမြန်မာနိုင်ငံအနေနဲ့ EITI အဖွဲ့ဝင်နိုင်ငံဖြစ်ရေးအတွက်အစိုးရအရက်ဖက်လူအဖွဲ့အစည်းနဲ့လုပ်ငန်းရှင်တွေကအချင်းယူပြီးတော့ပြင်ဆင်ခဲ့ပြီးပြီးခဲ့တဲ့မေလအတွင်းမှာလျှောက်ထားခဲ့တာဖြစ်တယ်လို့ပြောပါတယ်
အဲ့ဒီအဖွဲ့ဝင်ကိုလျှောက်တာကကျွန်တော်တို့ဒီ EITI လုပ်ငန်းစီမံချက်တွေကိုအကောင့်တွေဖုံးတဲ့နေရာမှာအဓိကကြရတဲ့ကျွန်တော်တို့ဒီအစိုးရလည်းပါတယ်နောက်ကျွန်တော်တို့ဒီရက်ဖက်လုံမုံအဖွဲ့စီလည်းပါတယ်နောက်စီးပွားရေးလုပ်ငန်းရှင်တွေလည်းပါတယ်ဆိုတော့သုံးဝင်းမြို့ပေါင်းအဖွဲ့အစည်းပေါ့နော်ဘာဒီ stake holder group တွေကကျွန်တော်တို့လျှောက်တော်တင်ပြနိုင်ဖို့အတွက်လိုအပ်ချက်တွေကိုပြီးခဲ့တဲ့3လ plan ကကျွန်တော်ပြင်ဆင်မှုတွေလုပ်ပြီးတော့လိုအပ်တဲ့လုပ်ငန်းplan တွေပေါ့နော်လုပ်ငန်းအစီအမံတွေတခြားလိုအပ်တဲ့ကျွန်တော်တို့ဒီလမ်းနာလမ်းပစ္စည်းစီးကင်းတွေကိုရှာမဲ့ပြီးတော့မေလာခဏရနေ့မှာပဲအဲဒီသုံးဖွဲ့ပေါင်းပြီးတော့ပေါ့နော်ကျွန်တော်တို့ဒီ EITI အတွင်းမှုရုံးအဖွဲ့ကိုတင်သွင်းလို့ရှိတာဖြစ်ပါတယ်ခင်ဗျာ
EITI အဖွဲ့ရဲ့ဥက္ကဋ္ဌ Clear Shot ကတော့ EITI အဖွဲ့အတွင်းမြန်မာနိုင်ငံဝင်ရောက်လာခြင်းဟာအရေးကြီးတဲ့အကြိမ်ဖြစ်တဲ့အကြောင်းမြန်မာနိုင်ငံရဲ့တဘာဝအရေးမြစ်တွေထုတ်ယူဖို့အတွက်နိုင်ငံခြားရင်းနှီးမြှုပ်နှံရေးကုမ္ပဏီတွေကိုခွင့်ပြုနေတဲ့အချိန်ဖြစ်ကြောင်းအစိုးရရဲ့လှုပ်ဆောင်နေမှုတွေဟာမြန်မာနိုင်ငံသားတွေအတွက်ဖြစ်ရမှာဖြစ်တယ်လို့ဘယ်ပုံလှုပ်ဆောင်နေတယ်ဆိုတာကိုနိုင်ငံသားတွေသိရှိဖို့လိုအပ်တဲ့အကြောင်းအဲ့ဒီလိုပွင့်သင်းမြင်သာလုတ်ကင်နိုင်ဖို့အတွက် EITI ကအားပေးဆောင်ရွက်မှာဖြစ်တယ်ဆိုပြီးတော့ပြောကြပါတယ်။အခုလိုမြန်မာနိုင်ငံဟာသဘာဝတရားစာတပွင့်လင်းမြင်သာမှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်းရဲ့အဖွဲ့ဝင်နိုင်ငံတစ်နိုင်ငံအဖြစ်အသိမှတ်ပြုလိုက်ပြီးဆိုတော့မြန်မာအစိုးရရဲ့သဘာဝတရားစာတဆိုင်ရာစီမံခန့်ခွဲမှုတွေကိုအတည်ပြုပြီးလိုက်တယ်လို့များဖြစ်မနေဘူးလား။အစိုးကောင်ဘယ်လိုရှိသလဲဆိုတာကိုမေးကြည့်တဲ့အခါမှာတော့ကိုဝမ်းအောင်ကအခုလိုပြောပြပါဗျ
။သူတို့အနေနဲ့လေကျွန်တော်တို့ကြားသိတဲ့လောက်ကတော့ senior ship တွေမှာတော့ဒီမြန်မာနိုင်ငံရဲ့အနေထားတစ်ခုဟာဆိုရင်ဖြင့်တချို့ကျွန်တော်တို့ဒီ Democratic Org Congo ပေါ့နော် Africa နိုင်ငံတချို့တွေနဲ့နိုင်ငံရဲ့အတူနေတဲ့ဟာတွေရှိတယ်တခြားပေါ့ပေါ့နော်ကျွန်တော် Fragile ပေါ့ထိလေခြားလေတဲ့အခင်းချင်းတစ်ခုကိုတော့သူတို့တော်တော်များများ condition အခြေအနေတစ်ခုပေါ်မှာတော့စောင့်ကြည့်လေ့လာမယ့်အနေထားတစ်ခုတော့ရှိပါတယ်။ဒုတိယတစ်ခုကကြတော့တော်တော်များများသူတို့အနေနဲ့2013 EITI ကပြတင်းထားတဲ့ sanction စနှုန်းရလုက္ကင်ဆောင်ရွက်ရမယ့်အခင်းချင်းတစ်ခုမှာတော့မြန်မာအစိုးရအနေနဲ့ဒီဟာတွေကိုပေါ့နော်ကျွန်တော်တို့ဒီအချင်းအဟုံမြင့်တင်ပြီးတော့ပို့ပြီးတော့ကျွန်တော်တို့ဒီအသိပ္ပယ်ရှိတဲ့ပြုပင်ပြောင်းလဲမှုတွေကိုမလုပ်ဘူးဆိုရင်သူတို့အနေနဲ့ပေါ့နော်ရှေ့ဆက်လို့ရလို့ဆောင်ရမယ့်ဒီနနစ်ခွေကာလအတွင်းမှာပါလို့ဆောင်ရမယ့်အခင်းချင်းတစ်ခုမှာတော့ပို့ပြီးတော့ဒီအထင်သေးအမြင်သေးခံရတာတွေနောက်ကျွန်တော်အဖွဲ့ဝင်လောင်းအဖြစ်က နေပြီးတော့ကျွန်တော်တို့ရက်ဆိုင်တာပဲဒီတခြားအပြစ်ပေးမှုတွေကိုလည်းသူတို့အနေနဲ့ခံနိုင်မရှိတယ်လို့ကျွန်တော်အနေနဲ့တော့မရှက်ပြချင်ပါတယ
်ဒီအစည်းအဝေးကိုမြန်မာအစိုးရဘက်ကတပ်ထူရင်းဝန်ကြီးဌာနညွှန်ကြားရေးမှူးဦးဝင်းထိန် EITI နဲ့အစိုးရလုပ်ငန်းညှိနှိုင်းရေးတာဝန်ခံဖြစ်တဲ့သမရအကြံပေးဒေါက်တာဇော်ဦးတို့လည်းတက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ
ကျေးဇူးပါပဲဦးစံမိုးဝေးရေပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်တဲ့တနိုင်ငံလုံးအပြစ်ခက်ရစဲရေးဆိုင်ရာညှိနှိုင်းအဖွဲ့တို့ကြားမှာတော့အခြေတင်အငင်းပွားစရာအချက်တွေနဲ့မူဝါဒပိုင်းဆိုင်ရာသဘောတူညီချက်မရနိုင်သေးတဲ့အခြေအနေရှိနေသေးပါဒါကြောင့်ဤပုံစံအစ်တွေနဲ့ချိကက်အဖြေရှာကြမယ်လို့လည်းသက်ဆိုင်ရာခေါင်းဆောင်တွေက VOA ကိုပြောပါတယ်အကြောင်းဆုံးကိုတော့မဆုမြတ်တိခတ်ပါရှင်မဆုမွန်ကပြောပြမှာပါ
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်တဲ့တနိုင်ငံလုံးအပြစ်ခက်ရစဲရေးဆိုင်ရာငြိမ်းချမ်းရေးအဖွဲ့ NCCD ရဲ့ပြီးခဲ့တဲ့မေလတွေ့ဆုံပွဲအပြီးဇွန်လထဲမှာတွေ့ဆုံဖို့ချိန်ဆခဲ့ကြပါပြီ။ရေးဆွဲခဲ့ကြတဲ့တနိုင်ငံလုံးအပြစ်ခက်ရစဲရေးစာချုပ်ဒုတိယမူကြမ်းနဲ့ပတ်သက်ပြီးတော့မူဝါဒပိုင်းဆိုင်ရာသဘောတူညီချက်တွေမရခဲ့တဲ့အတွက်တိုင်းရင်းသားကောင်းဆောင်တွေကြီးပဲထိတ်သီးဆွေးနွေးပွဲကျင်းပပြီးတော့အပြစ်ရှာဖို့ဆုံးဖြတ်လိုက်တယ်လို့ NCCD အဖွဲ့ရဲ့ခေါင်းဆောင်နိုင်ဟန်သာကပြောပါတယ်။
ကျွန်တော်တို့ NCCT အဖွဲ့နဲ့အစိုးရကိုယ်စားလှယ်နဲ့ပေါ့လေ UPWC နဲ့သွားပြီးတော့ဆွေးနွေးနေတာဒီနှစ်ခါသုံးခါအဲ့ဒီကြားထဲမှာကျွန်တော်တို့ညှိနှိုင်းလို့မစိုးစားသဘောတူညီမှုမရနိုင်တဲ့အချက်လက်တွေတချို့ရှိနေတယ်အဲ့ဒါတွေကမူပိုင်းဆိုင်ရာနဲ့မူပိုင်းတွေနဲ့ဆိုင်နေလေဟုတ်ကြပါဘောအဲ့ဒါတွေကတော့အင်္ဂလိပ်ဒီ NCCT အဖွဲ့အနေနဲ့လည်းဆုံးဖြတ်မပေးနိုင်ဘူးနောက်တစ်ဆုပ်နေတဲ့အပိုင်းကလည်းနည်းနည်းကြီးတယ်လို့ပြောမှာပေါ့လေအဲ့ဒါကိုဒီဘလိုနည်းနဲ့ပုံစံပေါ့ဆုံးဖြတ်ကြမလဲပေါ့ကျွန်တော်တို့ကတော့ဒါဒီထိတ်တိစီဝေးကိုပုံစံပေါ့ခေါ်ပြီးတော့မှတင်ပြမှာပါထိတ်တိကောင်းဆောင်တွေကိုတင်ပြမှာပါဒီလတဲ့မှာပေါ့လေနောက်တတရပတ်ထဲလာပေါ့မှာလားလက်မကုန်ခင်လေးမှာတော့လုံနိုင်လဲလိမ့်မလို့တော့ဟိုတွက်ထားတယ်
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတပြည်လုံးအပြစ်ခက်ရစဲရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးနိုင်မှုအတွက်မူကြမ်းရေးဆွဲခဲ့တဲ့နေရာမှာတော့တိုင်းရင်းသားကောင်းဆောင်တွေဘက်ကလက်မခံနိုင်တဲ့အချက်တွေများစွာပါဝင်နေတယ်လို့နိုင်ဟန်သာကဆိုပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မြင့်ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီ UPWC ဘက်ကတော့တိုင်းရင်းသားကောင်းဆောင်တွေနဲ့တွေ့ဆုံဖို့အဆင်သင့်ဖြစ်နေတယ်လို့မြန်မာငြိမ်းချမ်းရေးစင်တာကဦးလာမောင်ရွှေကဆိုပါတယ်
။ဆက်လက်ပြောလို့မလဲတော့ကျွန်တော်ဒီကမှပြည်သေးဘူး။အဲ့ဒီဆက်နေပြီးသွားပြီးတဲ့နောက်မှာကဒီကျွန်တော်ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်တဲ့လုပ်ငန်းကော်မတီနဲ့သူပြန်ပြီးတော့ဒီဆွေးနွေးနိုင်မယ်ဆိုတော့ကျွန်တော်ရှင်းပြပါတယ်။အဲ့ဒီကြားထဲမှာတော့လိုအပ်လို့ရှိရင်တော့ဒီ SCCD နဲ့ technical level မှာဒီကျွန်တော်တို့ MPC ဘက်ကလူတွေပါပြီးကျွန်တော်တို့ဒါဖိတ်ခေါ်ရင်လည်းဝန်ကြီးဦးအောင်မင်းတို့ကျွန်တော်တရင်ပို့ပြီးတော့လိုရရင်တော့လည်းကျွန်တော်တို့အနေနဲ့တော့သွားပြီးတော့အရှင်ပြတာမျိုးလည်းရှိနေပါတယ
်။တပြည်လုံးအပြစ်ခက်ရစဲရေးစာချုပ်အချောတန်နိုင်ရေးတပြည်လုံးအပြစ်ရရေးအတွက်ထပ်ပြီးတော့ဆွေးနွေးကြမယ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ဆွေးနွေးပွဲလုပ်ဖြစ်မလုပ်ဖြစ်ဆိုတာကိုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအခုကျင်းပမယ်ထိပ်သီးအစည်းအဝေးပြီးမှပဲဆုံးဖြတ်နိုင်မှာဖြစ်ပါတယ်။ဒီလိုအစိုးရနဲ့တိုင်းရင်းသားကောင်းဆောင်တွေကြားပါဝင်တဲ့နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေအကြားမူဝါဒပိုင်းဆိုင်ရာတပ်ပိုင်းဆိုင်ရာညှိနှိုင်းရမယ့်အချက်တွေပြည်လည်မှုမရသေးဘူးဆိုရင်တော့တပြည်လုံးအပြစ်ခက်ရစဲရေးဟာပုံမကြန့်ကြာလာနိုင်တယ်လို့သုံးသပ်ကြပါတယ်။အခုလိုအခြေတင်ဖြစ်နေကြတဲ့အချိန်ဒီရပိုင်းအတွင်းမှာပဲကချင်ပြည်နယ်ရှမ်းပြည်နယ်နဲ့တိုင်းရင်းဒေသတချို့မှာတိုက်ပွဲတွေပြန်ဖြစ်ပွားပြီးတော့စစ်ရေးတင်းမာနေတဲ့အခြေအနေဖြစ်နေတာကိုလည်းတွေ့ရပါတယ်ရှင်။
မဆုမမရှင်မြမစီးပွားရေးသတင်းလွှာတပုတ်ကိုဆက်ပြီးတော့တင်ပြမှာပါမြမနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အဓိကလိုအပ်နေတဲ့ငွေရင်းငွေနှီးရရှိစေရေးရန်ပုံငွေဖြည့်ဆည်းပေးနိုင်မဲ့အဓိကအရင်းမြစ်တွေကိုဖော်ဆောင်တဲ့အနေနဲ့ဒီနှစ်ကုန်ပိုင်းမှာနိုင်ငံတွင်းနိုင်ငံခြားဘဏ်တွေဖွင့်လှစ်ခဲ့ပေးတော့မှာဖြစ်ပါတယ်တစ်ချိန်တည်းမှာပဲပြည်ရင်းဘဏ္ဍာရေးလုပ်ငန်းရှင်တွေကြားမှာလည်းစိုးရိမ်မှုတွေထွက်ပေါ်နေတာပါဒီအကြောင်း VOA သတင်းတောက် Ron Compton ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုမတ်တိန်ကီထိုက်ကပြောပြမှာပါရှင
်။မြန်မာနိုင်ငံတွင်းစီးပွားရေးနဲ့အခြေခံအဆောက်အဦနေဖွံ့ဖြိုးရေးမြန်မာအစိုးရရဲ့မူဝါဒရေးရာပြုပြင်ပြောင်းလဲမှုတစ်စိတ်တစ်ပိုင်းအဖြစ်ဆယ်စုနဲ့၅ခုကျော်ကြာဖွင့်ကွင်မရခဲ့တဲ့နိုင်ငံခြားဘဏ်တွေဒီနှစ်ကုန်ပိုင်းမှာမြန်မာနိုင်ငံအတွင်းအပြည့်အဝပြန်လည်အလုပ်လုပ်ကိုင်နိုင်ကြတော့မှာဖြစ်ပါတယ်။အရင်မြန်မာနိုင်ငံတွင်းဖွင့်လှစ်ထားခဲ့ကြတဲ့နိုင်ငံခြားဘဏ်တွေဟာဆိုရင်1963ခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံပိုင်အသိမ်းခံခဲ့ကြရတာပါ။နှစ်ပေါင်းများစွာနိုင်ငံတကာအတိုင်းအဝိုင်းနဲ့ဝေးကွာပြီးထိကျန်ဖြစ်နေတာနဲ့စီးပွားရေးနဲ့ကုန်သွယ်ရေးဒဏ်ခတ်ပိတ်ဆို့မှုတွေအောက်မှာမြန်မာနိုင်ငံရဲ့ဘဏ်လုပ်ငန်းကဏ္ဍဟာဖွံ့ဖြိုးမှုနှိမ့်ချခဲ့ပါတယ်။ 2011 ခုနှစ်မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲစချိန်မှာတော့နိုင်ငံတကာဘဏ်ပေါင်း40ရုဟာကိုယ်စားလှယ်ရုံးခန်းတွေဖွင့်လှစ်ခဲ့ကြပြီးအကြံပေးလုပ်ငန်းဝန်ဆောင်မှုတွေကိုအကန့်အသတ်နဲ့လုပ်ကိုင်နေကြပါတယ်။ဘိုးဘဏ်ရဲ့ဒုတိယဥက္ကဋ္ဌဦးဆက်အောင်ကတော့ဒီနှစ်စက်တင်ဘာလမှာနိုင်ငံခြားဘဏ်10ခုကျော်တို့ကိုဖွင့်လှစ်ခွင့်ပေးမှာဖြစ်ပြီးဘဏ်လုပ်ငန်းဝန်ဆောင်မှုတွေကိုအကန့်အသတ်နဲ့လုပ်ခွင့်ပေးမှာဖြစ်တဲ့အကြောင်းပြောပါရစေ။ဘဏ္ဍာရေးဝန်ကြီးဌာနဗဟိုဘဏ်ရှင်းနေချုပ်ရုံးနဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကကိုယ်စားလှယ်တွေအပါအဝင်ဘဏ်များကိုလုပ်ပိုင်ခွင့်လိုင်စင်ချထားပေးရေးဘုတ်အဖွဲ့ကဇူလိုင်လ6ရက်နေ့မှာရှောက်လွှာတွေကိုအပြည့်အစုံသုံးသပ်တော့မှာဖြစ်ပါတယ်။ဘဏ်အသစ်တွေအနေနဲ့ငွေရင်းငွေနှီးဒေါ်လာ85သန်းမှတည်ချဖို့ကမ္ဘာ့ဘဏ်ကမှတ်ချက်ပေးထားပါတယ်။မြန်မာနိုင်ငံရဲ့ဘဏ်လုပ်ငန်းကဏ္ဍဟာဖွံ့ဖြိုးမှုမရှိတာကြောင့်မို့လို့လိုအပ်နေတဲ့ငွေရင်းငွေနှီးနဲ့နိုင်ငံတကာကုန်သွယ်ရေးအခြေအဆက်တွေမှာတော့နိုင်ငံတကာဘဏ်တွေကအဓိကနေရာကပါဝင်လာမယ်လို့ပြောဆိုသူကတော့ဩစတြေးလျမကယာတက္ကသိုလ်ကစီးပွားရေးပညာရှင်ပါမောက်ခရှောင်းတန်နယ်ဖြစ်ပါတယ်ရှင
်။ What does Myanmar need? And what it needs desperately needs is capital. Right? I mean it's got none.
မြန်မာနိုင်ငံမှာလိုနေတာဘာလဲဆိုတော့ငွေရင်းနှီးကိုအသေးအံလိုနေတာပါ။ဘာမှမရှိတာပါ။သူသဖြင့်ဘဏ်လုပ်ငန်းစနစ်ရာဆိုရင်တော့အခုလက်ရှိအနေအထားမှာအမေရိကန်ကအလယ်လက်ဘဏ်တစ်ခုတောင်မှသေးပါတယ်။ဒါကြောင့်ငွေရင်းငွေနှီးတွေလိုအပ်နေတာပါ။ဘယ်ကရမလဲဆိုတော့ကောင်းပါပြီနိုင်ငံခြားဘဏ်တွေစီကရနိုင်ပါတယ်ဒေသခံဘဏ်တွေအနေနဲ့ကတော့အခုလုံးလုံးစင်မှာတောင်းတော်နေနေမရှိလာပါဘူ
းမြန်မာဘဏ်လုပ်ငန်းခန္ဓာဟာအတော်လေးကိုဖွံ့ဖြိုးမှုနှိပ်နေတာဖြစ်ပါတယ်နိုင်ငံရဲ့ခန့်မှန်းခြေ63သန်းသောပြည်သူတွေထဲမှာ400ခန့်နှုန်းလောက်ပဲဘဏ်စင်းဖွင့်ထားတာတွေ့ရတယ်လို့ကုလအစိုးရခန်းစားကဖော်ပြတာပါပြည်သူအများစုကအတိုးကြီးကြီးပေးပြီးတော့ငွေချေးသူတွေစီကငွေချေးသုံးဆွဲနေကြရတာအပါအဝင်အများစုကတော့ပုံမှန်မဟုတ်တဲ့ငွေစုငွေချေးလုပ်ငန်းတွေကိုမှီခိုနေကြရတာဖြစ်ပါတယ်နောက်မြန်မာနိုင်ငံဟာအာရှဒေသအတွင်းမှာအစင်းရဲဆုံးနိုင်ငံတစ်ခုပါဘဏ်လုပ်ငန်းကဏ္ဍဖွံ့ဖြိုးရေးကစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအထောက်အကူပေးတာမှအရေးပါပါတယ်ဒါပေမဲ့လို့ဆဲစုနှစ်ပေါင်းများစွာတိုးတက်မှုတွေမရှိခဲ့တာကြောင့်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုပြီးထိုင်းနိုင်ငံဘန်ကောက်ဘဏ်ရဲ့ဒုတိယဥက္ကဋ္ဌကိုဗက်ပူထရာကူကအခုလိုပြောပါတယ
် I think in the banking sector the main challenges for Myanmar
မြန်မာနိုင်ငံကဘဏ်လုပ်ငန်းကဏ္ဍရဲ့အဓိကအခက်အခဲကတော့သူတို့ရဲ့ဘဏ်စနစ်ကိုဖွံ့ဖြိုးလာအောင်ဘယ်လိုလုပ်မလဲဆိုတာပါပဲသူတို့အနေနဲ့အငွေစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုဖွံ့ဖြိုးအောင်လုပ်နိုင်မယ်နောက်ပြီးဒေတာတွင်းစီးပွားရေးလုပ်ငန်းတွေကိုဖွံ့ဖြိုးအောင်အထောက်အကူပေးလို့ရပါတယ်ဒါမှလည်းနိုင်ငံတွင်းဝင်လာနေပြီဖြစ်တဲ့နိုင်ငံတကာကော်ပိုရေးရှင်းကြီးတွေနဲ့နောက်ပိုင်းမှာရှင်ပြိုင်နိုင်မှာဖြစ်ပါတယ
်နိုင်ငံတကာဘဏ်တွေနဲ့ရှင်ပြန်ရမှာကိုစိုးရိမ်နေကြတဲ့ပြည်ရင်းဘဏ်တွေနဲ့သူတို့ကိုထောက်ခံသူတွေကဥပဒေပြုရေးပြုပြင်ပြောင်းလဲမှုတွေကိုတားမြစ်နိုင်ဖို့ကြိုးစားခဲ့တာပါဒါပေမဲ့သမ္မတဦးသိန်းစင်ကဒီပြောဆိုချက်တွေကိုခုခံပြီးပြုပြင်ပြောင်းလဲမှုတွေကိုရှေ့ဆက်လုပ်ဆောင်ခဲ့တာဖြစ်ပါတယ်ပြည်ရင်းဘဏ်တွေကသူတို့ရဲ့ဝန်ထမ်းတွေကိုစုဆောင်ရယူသွားနိုင်တဲ့နိုင်ငံတကာဘဏ်တွေနဲ့ရှင်ပြန်ရမှာကိုစိုးရိမ်နေကြတယ်လို့ပါမောက်ခရှောင်းတန်းနဲ့ကပြောပါတယ်ဒါပေမဲ့ဒါဟာစိုးရိမ်မှုလွန်ကဲနေတာသာဖြစ်တယ်လို့သူကအခုလိုပြောပါတယ်
The local banks, I think they talked themselves into a panic about foreign banks, which is that...
ပြည်တွင်းဘဏ်တွေကနိုင်ငံခြားဘဏ်တွေကိုအကြောက်လွန်နေတာပါ ဘလို့နည်းနဲ့မဆိုနိုင်ငံခြားဘဏ်အများစုကတော့နိုင်ငံတကာလုပ်ငန်းကြီးတွေကိုပဲချင်းငါလောက်ကညံမှာဖြစ်ပါတယ်ဘဏ္ဍာရေးလည်းပတ်နိုင်စွမ်းအကြီးအကျယ်အားနည်းနေတာကလည်းဒီလိုနိုင်ငံတကာလုပ်ငန်းတွေလာရောက်လောက်ကရင်းနှီးမြှုပ်နှံမှုတွတ်ဆုံနေတဲ့အဓိကအကြောင်းရင်းတစ်ခုပါတကယ်တော့နိုင်ငံခြားဘဏ်တွေကဒီလိုအချက်တွေကိုဖြည့်ဆည်းသွားကြမှာပါဒီလိုလှုပ်ဆောင်တာနိုင်ငံခြားဘဏ်တွေအနေနဲ့ပြည်တွင်းဘဏ်တွေမလုပ်တဲ့ကဏ္ဍတွေကိုလှုပ်ဆောင်မယ်ဆိုတဲ့သဘောလည်းဖြစ်ပါတယ
်နိုင်ငံခြားဘဏ်တွေအနေနဲ့ကတော့ကန့်သက်ချက်တွေဆက်ပြီးတော့ရှိနေမှာပါနိုင်ငံခြားဘဏ်တွေအနေနဲ့ရုံးခွဲတစ်ခုပဲဖွင့်လှစ်ရမှာဖြစ်ပြီးနိုင်ငံခြားစီးပွားရေးကော်ပိုရေးရှင်းတွေကိုပဲငွေချေးဖို့အပါအဝင်ဝန်ဆောင်မှုတွေကိုကန့်သက်ထားမှာဖြစ်ပါတယ်ပြည်တွင်းကုမ္ပဏီတွေကိုငွေချေးဖို့အတွက်ကလည်းပြည်တွင်းဘဏ်တွေနဲ့ပူးပေါင်းလှုပ်ဆောင်ရမှာဖြစ်ပါတယ်ရှင
်မတ်တင်ကြီးထိုက်ပါရှင်နောက်ပိုင်းမှာတင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့ဥကြောစံတာရဲ့မျက်မှောက်ရေးရာတုံသက်ချက်အစီအစဉ်နဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရမှာပါရှင်